นะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะอะระหะโตสิมันนะโตตองบังลุโรดีวิชิลัมเปลุตันนี่ติสิเลวปุสาโตก็ขันธราโมตะเตทาโตသမ္မာသမ္ဗုဒ္ဓသာသစ္စာဣဒ္ဓဓမ္မစေကောလေမတိရောက်တော်ဒီမှာနေရာငါရမကျွေးကြံပဲမင်းဤဘောတော်တိုင်းချိုးတည်တည်တော်မူတတ်တော်သောသစ္စာဘဂဝါတို့ဘုံတော်ခြားသူအောင်လာလို့၍ရန်သူမရှိဣတရိယဓမ္မသတိအပြာဘောဘောဂာနိပြေဆောင်တော်မူသောဟောသူမြတ်စွာဘုရားကုရောညတိယအဟံတစ္ဆာလိတေသိသံ၍တိယာတုအကျွန်ုပ်တိနမောဒုက္ခတစ္ဆာဣခန္ဓာဣနောလာသတိစိမတရားနေဟူတာသောမြတ်စွာရမှုအယုတိ၍ခရုကာရဝပနာမတိဥစ္စဝန္ဒနာတိကိုပါ၏မြတ်စွာဘုရားအလုံးစုံရောက်ပြီးပေါင်းကြတော့လို့ကာရဝတ္တရားသိမထား၍ခြံသာတော်ရိယာပုဖြင့်ခြံသာစွာနေထိုင်ကြည်တရားတခုယူသည်စွာဖြင့်နာကြတော်မူနိုင်ကြပါတယ်1364ခုနှစ်တော်သလင်တာပြည့်ကျော်6ရက်ရန်ကုန်တိုင်းအင်းစင်မြို့နယ်အောင်ဆန်းမြို့မောဟပတနာတရားသင်တဲ့လူငန်းစဉ်ပြန်ပွားရေးအဖွဲ့အဖွဲ့အမှတ်89ဘုရားတောင်းကြောင်းနဲ့တွင်၌ဆင်ကျင်းပါတော့89ကျင်းမြောက်ဘောဂဝိပဿနာ15ရဲ့အလုပ်ပေးတရားအထူးအထောက်အကူပါယဝေယျနိမတော်ရောက်ပြီးတရားဝင်တရားတို့တရားနာကြတဲ့သံဃာတော်ရှင်မြတ်များနဲ့တကွအားလုံးတော့ရောက်ပြီးတရားဓမ္မပေါင်းသူတော်ကောင်းလို့ဘောသန္ဓရာကလည်းပဲတွေ့ခဲ့ကြုံခဲ့ဆုံးခဲ့ကြရတဲ့မြောင်းပေါင်းရောမြောင်းမြတ်ဖြစ်ကြတာတော်စွာယနေ့ယခုဒီနေရာဤဌာနဧသန္တရာတို့ကိုလို့ပြန်လဲဆုံးသွဲတဲ့အချိန်ခါမှာဖြင့်အလုံးစုံသူတော်မျိုးအပေါင်းတို့ကိုကျေးဇူးသတ်တော်မြတ်တာစေတနာနဲ့ဒီဓမ္မသဘင်ဆိုင်ရဆောင်လဲလာခဲ့ကြတာရောပြည့်မြတ်ဒီနေ့ပြည့်ရရှိပြီဒီနေ့လေးရမြောက်ဉာဏ်နဲ့သင်္ဏတရားဝတ်ကြည့်သွားပြီနော်ဧဒီတော့နန်းနဲ့တင်တဲ့တရားဝတ်ကြည့်ဆိုတော့ဘုရားတို့ထုံးစံအတိုင်းပရိသတ်ကုန်ပတ်ဒီသရာတော်ကိုတပတ်နဲ့ပူဇော်ပြီးတော့သင်္ကန်းလေးလေးဆက်လိုက်ကြအောင်နော်အဲအပေါ်သာပဲဒီရစပြီးပြလိုက်ကြပါဦးပူဇာနဲ့တဏှာရင်ခံကံကနပြာသေဘုံညာနေသုံးပါအစ္စဉာဏ်မူလာဝတ္တဝါနေသ ဘာသာဆုံးကြရှင်ရနဲ့ဆဲဣတိတွယ်ကိုအလွေကျမသိတိအတိသံဃာမအလိုကြောင့်မူလနဲ့ပြသူဒီမှာသစ္စာနှစ်ခုကမေဖို့တော်သူဒီမှာဧကာ32ပါးကသုမအသတ်သူဒီမှာအရာမူလကအဝိဇ္ဇာပဲမူလအတိတ်တဏှာပဲမူလနေရာမူလကဝတ္တဝါနေသုတိမာကိလေသာဘယ်နှပါကာမဝကဝိပါကဝကကိလေသာ၃ပါးကကာမဝနှပါကဝိပါကဝ7ပါးကကာလ၃ညာသုတိမာရှင်းရ20သုတိမာသဘာဝတရား65ပါးကသဘာဝပိတုကံ65ပါးကသဘာဝတုပိတုကံ65ပါးကသဘာဝလိနာက65ပါးကကာလိတိဣတိသွယ်ကိုအလွဲကျမသိစေအပ်၏သန္ဓရာဘလိုကြောင့်ဒီအလွဲကျမကဘာသာတနာသိစေအပ်၏ကသန္ဓရာဘလိုကြောင့်ဒီသီယတိသာနာကိုအစီထုတ်လိုက်တော့ရုပ်ပြီးတော့5မျိုးနော်ဘယ်လိုမျိုးထွက်လာပါလိမ့်5မျိုးကိုပြောပါခန္ဓာအယတနာသစ္စာပရိစ္ဆသမုပ္ပါအရှုကံအရှုဉဏ်ပရိယသာသနာဓမ္မခန္ဓာမောင်းစီဆောင်နေတော်မူအစီထုတ်လိုက်တာပေါ့နော်စီဆောင်နေတဲ့ခုဘယ်နှမျိုးလဲအဲ့ဒီခုနှစ်မျိုးရောပြီးသူသင်ရမှာနော်ဒီခုနှစ်မျိုးကိုသင်လိုက်ရင်ရောပြီးသူရဲ့ဒကိုရေတကာရပေါ့နော်အများတွေ့တော့မဟုတ်ဘူးဟုတ်လားကိုယ်ဝိပဿနာဝါပฏิပတ်အကျင့်ကိုကျင့်နိုင်မှုတွေတခွေတခါရအနေနဲ့ပရိယကလေးဟာအထိုက်လိုက်ကတော့ပြည့်စုံတာပေါ့အကုန်ပြည့်စုံတာအကုန်ပြည့်စုံတာမဟုတ်ဘူးနော်ပฏิပတ်အကျင့်ကိုကျင့်နိုင်ရုံတော့ပြေးပေါ့ဟုတ်လားအထောက်ပံ့ရအောင်ဆရာတော်မြတ်ကြီးကဒီကွက်လက်ကိုလွတ်သွားမှဆိုလို့ဒီခုနှစ်မျိုးကိုချမှတ်လို့မြင်တယ်နော်ခုနှစ်မျိုးကဖတ်တာပါလိမ့်လေခန္ဓာအာယတနာဈာန်သစ္စာပရိစ္ဆသမုပ္ပါဒဒီခုနှစ်မျိုးကိုသင်ရတဲ့အကြောင်းအလေးပဲရုပ်ပြုဒိဋ္ဌိဖြုတ်ဖို့နော်။ဘာဖြုတ်ဖို့။ဒီနေ့ဒိဋ္ဌိ62ပါးပါခုရုပ်ပြုလို့မသိညာတွေကခုရှင်ကာမတက္ကရာတမဋ္ဌိဒိဋ္ဌိဉာဏ်လေးစားခဲ့တယ်။ဘုံ၅ဘုံမှာပထမဦးဆုံးဖွင့်ခဲ့တယ်ပေါ့နော်။အဲ့ဒါကနိယတမိတ္တဒိဋ္ဌိဖြုတ်တာ။ဘာဖြုတ်တာလဲ။ဒီနေ့နိယတမိတ္တဒိဋ္ဌိကြောက်เสียကောင်းတယ်လို့ဘုန်းကြီးတို့တရားဓမ္မတွေတစ်သလုံးတစ်သံတရားလုံးမြဲမျိုးစီရင်ထဲမှာပြင်းသွားတာဟာသက္ကာယဒိဋ္ဌိလို့မှတ်ပါ။ဟာဒိဋ္ဌိပါလေ။သက္ကာယဒိဋ္ဌိနော်။အဲ့ဒီသက္ကာယဒိဋ္ဌိဟာမြဲမျိုးစီတဲ့။ဘာမျိုးစီ။မျိုးစီဆိုတာတော့ရှင်းသွားပြီအာလုံးသားလည်းပြတာပါ။မြဲမျိုးစီစိုက်တော့တရားပင်ပေါက်သလို မကြီးမျိုးစစ်တိုက်တော့မကြီးပင်မပေါ့ဘူးလားငရဲမျိုးစစ်တိုက်ရင်အပယ်ပင်ပေါ့မှာပါငရဲမျိုးစစ်ဆိုတာကတော့နာမည်ခေါ်လိုက်တော့လည်းပဲငရဲပြိဿာပြိဿာအတူတူအပယ်လေးပုံအကျိုးပေးတာတခြားလားငရဲမျိုးစစ်အဲ့တော့အဲ့ဒီငရဲမျိုးစစ်ဟာဘုန်းကြီးတို့ယောဂီအပြင်းမရှိတာလိုက်ရင်နဲ့ကိန်းနေတာအဲ့ဒီရင်နဲ့ကိန်းနေတဲ့မျိုးစစ်နဲ့လက်ပြင်းတဲ့သွားလိုက်ရင်နဲ့မှဒီမျိုးစစ်ပါသွားတာပဲသမားကြီးတဲ့သွားတော့လည်းဒီမျိုးစစ်မပါဘူးလားတကယ်ဝိမာနမင်းကြီးဖြစ်တော့လည်းဒီမျိုးစစ်မပါဘူးလားဘုရင်မျိုးစစ်ပိုင်အပင်အားပေါက်ပါတယ်အဲ့တော့ငရဲမျိုးစစ်ပိုင်တခြားပေါက်ပါလားအပင်ပင်ပေါက်ပါလားဘုရင်ခွန်ကြီးတို့တရားဓမ္မကြီးတွေ့ချင်းတော့နတ်ပြည်ရောက်သွားလဲအပင်နဲ့မလို့သေးဘူးဓမ္မပြည်ရောက်သွားလဲအပင်နဲ့မလို့သေးဘူးတကယ်ဝိမာနမင်းကြီးလူပြည်ဖြစ်တော့လည်းအပင်နဲ့လွတ်ခဲ့လားဘုရင်အဲ့ဒီလိုမလွတ်တာရင်ထဲမှာဘာမျိုးစစ်ရှိလို့ဒီကိငရဲအဲ့ဒီမျိုးစစ်ကိုဖြုတ်လိုက်အပင်ပေါက်ဆရာမရှိတော့ဒီစကလုံးနားမလဲဆရာမရှိဘူးနော်မျိုးစစ်ကိုမျိုးဖြုတ်လိုက်ရင်အပင်ပေါက်ဆရာရှိသေးလားအပင်မပေါက်ရင်အတိလက်သိဘူးမလို့တော့ပေါ့အပင်မှမပေါက်ပဲအတိပဲသိတော့မယ်နော်အဲ့တော့ကောင်းတယ်လို့ကြည့်ဒီမျိုးစစ်ဆိုတာဘာကိုခေါ်တာလဲဆိုတော့သက်ကာယတိတိကိုခေါ်ပါတယ်မျိုးစစ်ဆိုတာဘာကိုခေါ်ပါလဲတန်တော့ကာယောသက်ကာယောပေါ့နော်ထင်ရှားရှိတဲ့တရားတွေပါယောဂီတို့သက်ကာယဆိုတာတရားတရားလားထင်ရှားရှိတာလားလူကြီးယနေ့ခွန်ကြီးတို့ထင်ရှားရှိတဲ့တရားတွေကိုသက်ကာယဒိဋ္ဌိကိုသိရမှာပေါ့နော်အဲ့တော့ဒီသက်ကာယဒိဋ္ဌိကိုမသိရင်ခွန်ကြီးတို့တရားဓမ္မသမထံကြောက်စရာကောင်းတယ်အဖြစ်လို့လဲလို့ဆိုဆရာတော်ပြည့်ကြီးမကြမကြဩဝါဒဖြစ်ဘုရားဟောတော်မူခဲ့တဲ့ဒေသနာကိုထောက်ထောက်ပြီးတော့ပေါ့နော်တတ္တယဝိယဩမတော်သေချာမနောဝဘတ်တိသက်ကရတိတ်တင်ပါလာရတတော်ပုဂ္ဂိုလ်ပြိပိစေဆိုတဲ့ဒီဒီဒေနာတင်ခွန်ကြီးတို့လည်းပဲဆရာတော်ဗျာမကြမကြဒီတရားနာပြီးတော့သုတ်ကြိုက်ရနေကြပေါ့ဗျာနော်အဲ့တော့တတ္တယဝိယဩမတော်တရားမှန်တော်ဟာဗတ်တကေသက်ကရတိတ်တင်ပါလာရတတော်ပုဂ္ဂိုလ်ပြိပိစေဆိုတဲ့ဒေသနာတင်ပေါ့ဟုတ်လားဒါဒီဒေသနာတင်ကခွန်ကြီးတို့အရင်စကားနဲ့ပြောလိုက်တော့ရင်ဝသာသူဆံဦးဒီလောက်ဒိဋ္ဌိအမြန်ရှောင်းတဲ့ဒီလိုခွန်ကြီးတို့သင်တဲ့ဆရာမြတ်ကသင်ပေးပါတယ်နော်တလိုက်တို့ရင်ဝသံသူဆံဦးဒီလောက်ဒိဋ္ဌိအမြန်ရှောင်းရင်ဝသံသူဆံဦးဒီလောက်ဒိဋ္ဌိအမြန်ရှောင်းဆိုကြည့်ပါရင်ဝသံသူဆံဦးဒီလောက်ဒိဋ္ဌိအမြန်ရှောင်းနောက်တစ်ခါဟုတ်ပြီဒီဆောင်လုံးကလေးကမှတ်ရတာလဲလွယ်တယ်ပေါ့ဟုတ်လားသွားသွားတတ္တယဝိယဩမတောသေချာမန္တောမတ်တကေဆိုတာကဘုံနဲ့မှတ်ဖို့မလွယ်ဘူးအခုဒီစကလုံးလေးရတော့မှတ်လို့လွယ်တယ်ယင်ဝလန်စုဆံဦးကြီးလောက်ဒိဋ္ဌိအမြန်ရှောင်းမှတ်ရတာသွားသွားဒါကိုဆက်ပြီးတော့ရှင်းရမယ်ဆိုရင်နဲ့ရင်ဝါကိုလမ်းနဲ့ထိုးလိုက်တဲ့အခါမှာတရားဓမ္မတွေနှင်းနှီးချောင်းမှလည်းမြင်နေချောင်းအေးတိတိအေးနဲ့ဖြေးဖြေးချောင်းလို့ရင်ဝါလမ်းဆိုင်သွားလိမ့်မယ်ရင်ဝါလမ်းဆိုင်သွားရင်နေချင်းတို့တည်မယ်ဆိုတဲ့အဓိပ္ပာယ်ပေါ်နေပါပြီသူ့ကောင်းပါသမီးနေပေါင်းနေတဲ့မိတွေလောင်းရမယ်ဆိုရင်နှင်းနှီးတတ်မှလားမြင်မြန်တန်တန်တတ်ရမှလားနှင်းနှီးတတ်ရင်မိကျိုးသွားမှာပေါ့အပေစိုးတည်သွားနိုင်တယ်နော်အဲ့ဒါကကာရကပြပြီးတော့ပုံမှန်နဲ့ပြပြီးတော့ဟောတာပါတကယ်တော့ယောဂီတို့ခွန်ကြီးတို့တကယ်လို့အောင်မသိတာကအဲ့ဒီရင်ဝတ်ကထိုးလိုက်တဲ့အခါမှာသူ့တဲ့အခါမှာမြဲမြဲဆန်းဆန်းရှောက်လို့ခေါင်းကုန်ပြီးလောင်းတဲ့အခါမှာမြဲမြဲဆန်းဆန်းတတ်လို့ဩဒိဋ္ဌိကိုလည်းမြဲမြဲဆန်းဆန်းဘာလို့ရမလဲတတ်ပါဘာလို့ရမလဲဒိဋ္ဌိကိုနင်းနေတာမှလားမြဲမြဲတာမှလားအဲ့တော့ဒိဋ္ဌိတတ်ဖို့ဆိုတော့ဒကာဓမ္မတွေဒီတိုင်းကိုယ်ကိုတတ်လို့ရပါဘူးအိုးတကယ်လုံးတန်မြာလုံးဒိဋ္ဌိကိုမတတ်နိုင်ဘူးတန်မြာမှာဘုရားတူတူကြအယိုးတွေ7000လောက်တက်ခဲ့တာတခြားကြောင့်လားဒိဋ္ဌိကြောင့်လားသိတော့ဆရာကောင်းတဲ့ဒိဋ္ဌိလောကကြီးမှာဘယ်အမှုမျိုးမဆိုမပြဲမရှိပဲပြုနေတာသူပါလိမ့်ဒိဋ္ဌိသင်္ကန်းလေးအကန်ကျူးလို့ရင်လားဘသူပါလိမ့်ဒိဋ္ဌိသိတော့ဆရာကောင်းပါလိမ့်ယောဂီတို့ဘုရားသူဒိဋ္ဌိအောင်ပြုရလဲပဲပြုရတာလဲဘယ်သူလဲဒိဋ္ဌိပဲနော်ယဟန္တာတိတိုင်ရတာလည်းဘယ်သူလဲဒိဋ္ဌိပဲနော်ဟောအမိပါဒီမတိုင်ရတာလည်းဘယ်သူလဲသံဃာသင်္ခွဲအောင်လုပ်တာလည်းဘယ်သူလဲ
ဒိဋ္ဌိရှိနေတဲ့ကာလဘာလို့ဘယ်အမှုတိတ်တာညှို့ညို့မဆိုဘယ်အကုသို့ညှို့ညို့မဆိုရဲရဲတင်းတင်းကြီးလိုရဲတဲ့ဘုသူကြောင့်ဒုက္ခရဲ့ယနေ့ဘုန်းကြီးတို့အားလုံးသောယောဂီများရှင်ထဲမှာဒိဋ္ဌိရှိနေရင်ကိုယ့်ကိုယ်ကိုလူပြေကျိုးမနှက်ပါဘူးဘယ်အကုသို့ညှို့မဆိုရဲရဲတင်းတင်းကြီးလိုရဲတဲ့ကာယကံဝစီကံပေါ့နော်ကာယကံလည်းမသိဝစီကံလည်းဘဇက်ကလည်းပဲလှုပ်လှုပ်ပူပူလှုပ်လည်းပြောချလိုက်တာပဲဘုသူအခြေခံတာလည်းဒိဋ္ဌိကာယကံကလည်းပဲဘာမှမလုပ်လှုပ်လှုပ်ပူပူအပုဒုဒုစရိတ်တာတခုလည်းပဲပါဏတိပါဒအထင်လှုပ်လှုပ်ပူပူကျူးလွန်လိုက်တာပဲဘုသူတတိအဲ့ဒီတော့တသံမြာလုံးကိုအပေကနေမတက်အောင်ကိုကိုပြေးနေတာဘုသူလည်းအဲ့တော့ဒိဋ္ဌိကိုခုနပြောတဲ့ဒေသနာအရာနေနေရှောင်းရမှာလားမြန်မြန်ရှောင်းရအေးကြီးကြီးတယ်နော်လူကြီးရဲ့ခုခွန်ကြီးတို့အားလုံးတော့စေတော်မြတ်တော်ဒကာဓမ္မတွေဒီနေရာရောက်လာတာကဘာတတ်ဖို့ရောက်ဒိဋ္ဌိဖြုတ်ဖို့ဒိဋ္ဌိတတ်ဖို့လူကြီးရဲ့ဒိဋ္ဌိဖြုတ်တဲ့အခြေတိတကိုရေးဗျာဒိဋ္ဌိဖြုတ်တဲ့အေးဟာမင်းရဲ့အကြီးမားဆုံးအခြေတိပါရေးပါလေတို့ကစာရင်းလေးဝင်ကြမှာအရေးကြီးတာလားဒိဋ္ဌိထုတ်တဲ့အရေးကြီးတာလားအဲ့ဒါကိုအမြဲတမ်းနှလုံးသွင်းတာမင်းဒိဋ္ဌိထုတ်တဲ့အရေးတို့အရေးဒိဋ္ဌိထုတ်တဲ့အရေးကိုအရေးပဲလို့ကိုအကြီးမားဆုံးအရေးကြီးတစ်ခုကိုဒကာဓမ္မတွေနှလုံးသွင်းထားရမှာတော့အဲ့ဒီတော့အဲ့ဒီအရေးနှလုံးသွင်းထားပြီဆိုရင်ဒိဋ္ဌိထုတ်ဖို့ဆိုတော့ကိုကဘယ်လိုနည်းနဲ့မှမထုတ်နိုင်ဘူးဒီတော့ရှင်သာရိပုတ္တရာစရှိတဲ့တကယ်အလားဟန္တာကြီးကိုယ်တော်မြတ်ကြီးတည်ဒီပြင်းနေသံမောဆုံးဒိဋ္ဌိချုပ်ပြိမဲ့ဆရာနဲ့မတူလို့ဝေလေဝေလေတဲ့ဒီလိုခံခဲ့ရတာရှောရှင်းလားပရိသတ်တို့ကဟောတယ်ဝတ်ဒိဋ္ဌိချုပ်ပြိလေဆရာနဲ့တွေ့တဲ့ကမှာတစ်ချက်တည်းတခါတော့ဗျာသောတပန်ဖြစ်စီတာမဟုတ်လားအဲ့ဒါကြောင့်မလို့သောတပန်ဖြစ်ခြင်းပထမအဦးဆုံးချုပ်ရမှာကဒိဋ္ဌိဝိသိကိတာဘာနဲ့မှပြောဟောဒိဋ္ဌိချုပ်ရဝိသိကိတာရောက်ထုတ်တာပဲရှင်းဟုတ်ကြလားကောင်းပြီဒီလိုဖြစ်ပြီတက္ကရာဒိဋ္ဌိကအမှန်အရေးကြီးတယ်ဆိုတော့ကို့ဘဝနဲ့ကို့ပြန်ဟကြည့်ရင်ဒိဋ္ဌိကိုမြတ်စွာဘုရားကမြန်မြန်ထုတ်အောင်ပြောတာဩဒီခုအတိတ်ရွယ်တိကြီးတော်မှဒိဋ္ဌိထုတ်တဲ့တရားကိုနားရတယ်ဆိုတော့ဒကာတော်မနည်းနည်းတောင်တော့ကြားတယ်ခဲ့ဗျာသူဆိုလဲအားမငယ်ပါနဲ့ဆရာကောင်းနဲ့တွေ့ရင်တော့အာရုံကျဒီလိုသာဆုံးဖြတ်ချက်ချပါရှင်းဟုတ်ကြလားအတင်တက်လို့မပင်မပန်းမဲနဲ့ရတယ်ဆိုတဲ့မြန်မာစကားကိုရှိတယ်။အတင်မတက်တဲ့ခါတော့ပန်းလေးနဲ့မရဘူးနော်။အတင်တက်တဲ့ခါကျတော့မပင်မပန်းမဲနဲ့ရတယ်ဆိုတော့ဘုန်းကြီးတို့ကျေးဇူးတင်မဟုတ်ဆရာတော်ကြီးဓမ္မခန္ဓာပေါင်း7400လို့နည်းနည်းလေးနဲ့တခါတော့တကုံချုံမိငုံမိအောင်ဟောသွားတယ်ဒီလိုဆရာနဲ့တွေ့ပြီဆိုတော့ကအာရုံမတက်ဘူးလား။ဘာသာတရားလေးသင်တယ်မှာဆက်ဆံမှာရုပ်ပြီးတော့နော်။အဲ့လိုတက်ပြီးတော့မှတကယ်ဒီနီလန်စိကတိုင်းကျူသားပြီးတော့အာယုဘသိမ်းသွားမယ်ကျူသားပြီးတော့မှတ်ကျူသားပြီးတော့အားထုတ်ရင်သေချာပေါက်ဒီဘဝကျူတန်းမွန်နိုင်ဘူးလားအနည်းလေးအပေတကားတော့ပြရမယ်ပေါ့အဲ့ဒီလိုပြဖို့အတွက်ကခုဘာပြောရမလဲတောင်းဒီဒိဋ္ဌိဆိုတော့တန်တော့ကာယောတက်ကာယောဟုတ်လားဒိဋ္ဌိဆိုတော့ယခုတခြားဒိဋ္ဌိလားတက်ကာယဒိဋ္ဌိလားဆိုပြန်တက်ကာယဒိဋ္ဌိဆိုတော့ဒီကလုံးနှလုံးဆွဲမယ်ဝိရုဒ္ဓေနဲ့ဆိုရင်ရှုပ်ပုံမယ်နော်တက္ကရာဒိဋ္ဌိသောတ္တမတက္ကရာနဲ့ဒိဋ္ဌိနဲ့ပေါင်းဒီလိုဖြင့်တက္ကရာကတဘုတ်လုံးမှန်ဒိဋ္ဌိကတဘုတ်လုံးမှတ်ပါတက္ကရာကတဘုတ်ဒိဋ္ဌိကဒီလိုဖြင့်တက္ကရာဆိုတာကမြန်မာလူပြန်တော့သင်ရှားရှိသောတရားပါပါလေတက္ကရာဆိုတာဘာတရားဒိဋ္ဌိကအယုမဒိဋ္ဌိကသက္ကာယကဒိဋ္ဌိကပြန်ပြောပါသက္ကာယကဒိဋ္ဌိကတို့ချင်းဒါကိုသိရသူပြန်လိုက်ရင်သင်ရှားရှိသောတရားကိုသင်သင်ရှားရရှိတဲ့အတိုင်းမမြင်မဲနဲ့အမှားမြင်တာလို့ညီမလို့ပြန်မယ်သင်သင်ရှားရကိုမမြင်မဲနဲ့အမှားမြင်တာကိုပါပေါ်ပါလိသက္ကာယဒိဋ္ဌိသူမတက်ကြရသော်သင်ကြားရှိတော်တရားကောင်းပြီလို့ဒီညဘာတွေလဲဘာတွေသင်ကြားရှိနေတာလဲသင်မရတော့မှာပေါ့ဟုတ်ပြီဒီတော့ဘာတွေသင်ကြားရှိနေလဲဆိုတော့ဘုန်းကြီးတို့ဒကာဓမ္မတို့ကသင်ကြားရှိတာခန္ဓာ၅ပါးခန္ဓာဘယ်နှပါးခန္ဓာ၅ပါးနော်မနေ့ကပြောခဲ့ပြီ လားကျတော့ပြိုင်ပြီးတဲ့ဓမ္မတွေဘုသူနဲ့နေလဲဆိုတာခံလာတဲ့နေတယ်လို့ပြောဘူးတဲ့ဟလားဘုနဲ့ဘုရင်နဲ့နေတယ်ဒါနဲ့သမီးနဲ့မီးနဲ့မြင့်နဲ့ဒါပဲနေတယ်ပြောတာတဲ့ဒီကနေ့တော့ဘုသူနဲ့ဒါကျတော့ပြိုင်ပေါ်လာပြီတဲ့နော်သူမီးအဲ့ဒီခန္ဓာကမွေးတော့လဲပါနေမွေးတာခန္ဓာကပါနေမွေးပါလေပြီးတော့လဲပါလေစားတော့လဲသွားတော့လဲသိတော့လဲနောက်တော့သေလိုက်တော့ဒီဘဝမှာခွဲကိုအတိတ်ကရောခွဲနိဗ္ဗာန်ကိုမရဘူးသန္တနာလည်းရောသူကခွဲဒီလိုဖြစ်တစ်နှလုံးသက်သာများလို့မခွဲမခွာအတူတွဲလာတာဘယ်လိုပါလဲသူတို့အဲ့ခန္ဓာငါးပါးတွဲတာမသိဘူးမသိဘူးသိရလားခန္ဓာငါးပါးတွဲတာလည်းမသိတဲ့အချိန်မှာခန္ဓာငါးပါးတော့တွဲလာတာမှမသိရင်သူသိတဲ့ထားတယ်ဘယ်သိမှာတော့ဒီခန္ဓာငါးပါးအမတကြောက်ရအောင်ပါလေရှင်းပြီနော်ဒီတော့ခန္ဓာငါးပါးဒီဒီကဓမ္မတွေကိုရှိတာလဲမသိရှိတဲ့အခါမှာနှိမ့်တဲ့တာလဲမသိဘူးဆိုတော့ခွင့်တော်ဒီကဓမ္မအတော်အဲ့နော်ရှင်းရရှင်းလားတသက်တရားလုံးကလေခဲ့တာလားအားခဲ့တာလားအာရမတော်တော့ကိုသုံးမရအောင်အားတာပါဒီပရိသတ်သမုပ္ပါဒ်ရဲ့ဒီတရားတွေသင်တော့မှကိုကိုဒီနေရာမှာကိုအသုံးမတည့်တော့ဖြစ်သွားတယ်နမောရဖို့ဝင်ဉာဏ်ဆရာကြီးပေါ့နော်ဘုပဲကြည့်ရောက်ပြီးတော့ခန္ဓာ၅ပါးနေတာမသိဘူးခန္ဓာ၅ပါးနေတဲ့နေတာမသိဘူးတဲ့အဲ့ဒီတော့ဆရာတော်ဆရာကြီးကခန္ဓာ၅ပါးသိတဲ့တာမသိတဲ့တွေ့မသိရုံနဲ့မသိတာမဟုတ်ဘူးတဲ့အဲ့ဒီခန္ဓာ၅ပါးပေါ်မှာမသိတဲ့ဆိုခင်းလိုက်သေးတယ်အမလို့ခေတ္တကာလမှာသင်လာကြည့်နေတဲ့တာတော့မသိတော့ဘာဖြစ်တာလဲခင်းတယ်နော်ဒါတက္ကတိတိနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့နှလုံးသွင်းထားမှဖြစ်တာနော်ခန္ဓာ၅ပါးရှိတာကိုလည်းမသိမသိတဲ့ပြင်မှာအဲ့ဒီခန္ဓာ၅ပါးသိတဲ့တာကိုလည်းမသိဝိညာဉ်တတ္တိတွေဘု து တတ္တိတွေပါလေအဲ့တော့သိတဲ့တာမသိတော့ခန္ဓာကိုတစ်ခါပြန်ခင်းလိုက်သေးတယ်ဆိုတာတဏ္ဍတတ္တိခန္ဓာ၅ပါးသိတဲ့တာမသိတာကအဝိဇ္ဇာတတ္တိပရိဒတ်ကောင်းတာမူလနဲ့ပြားလေဘာပါလေခန္ဓာ၅ပါးရှိတာကိုမသိတာဘု து တတ္တိရှိတာမသိတဲ့အပြင်မှာနှိမ့်တဲ့တာကိုမသိတာဘုသက်တိဝိဇ္ဇာရဲ့တတ္တိမသိဘူးဆိုရင်ခန္ဓာငါးပါးကဘာသိတာဒုက္ခသိတာမသိတာဆိုပြီးအော်ခန္ဓာငါးပါးရှိတာလည်းမသိခန္ဓာငါးပါးနှိမ့်တဲ့တာလည်းမသိအဲ့ဒီလိုမသိတဲ့အခါကျတော့မှသူ့ကိုခင်းတာပေါ့ဒကာဓမ္မတို့ခန္ဓာကိုမခင်းဘူးလားခင်းတာကျတော့ဒဏ္ဍတိဖြစ်သွားတယ်ခင်းတာကျတော့ဘုသက်တိနေတဲ့ဓမ္မတိရာကမတိလို့ခင်တာကဘုသူတတိအဲ့ဒါကိုပရိသတ်ဘုရားကဗာရတယ်မူလနဲ့ပြာဩလက်တတမူလနဲ့ပြာဆိုတာစာဟုတ်တဲ့ရှိတာမှမဟုတ်ဘူးကိုပြင့်နေတာဟုပရိသတ်ဘုရားပဲတောင်းခဲ့မှရှိတာကတခြားလားပရိယလားရတိလေးပိတ်ကြည့်လေတဲ့ခါကျဟာအဝိဇ္ဇာငါ့ဒီမှာဖြစ်နေတာပဲတဏ္ဍငါ့ဒီဖြစ်နေပါလားဆိုတော့အဲ့ဒါတခြားလားပฏิပတ်မြင်တာမြင်တာရှင်းရောရှင်းလားအဲ့ဒီတော့မှဆရာတော်ပြိုက်ဥပမာနဲ့ပြဖို့သွားတယ်။ပိတ်မသားပါတယ်ဥပမာနော်။အိမ်အောင်ရှင်တဲ့ဥပမာပြဖို့သွားတယ်။ဇနီးမောင်နှံနှစ်ယောက်ရှိတယ်ပေါ့။ဒါဆရာတော်ပြိတဲ့ဥပမာနော်။ဇနီးနဲ့မောင်နှံနှစ်ယောက်ရှိတယ်တော့သားရည်သူကလေးနဲ့ပေါ့။ညနေညနေရောက်လာတဲ့အခါကျတော့ယောက်ျားကအိမ်ကောင်းကောင်းမပြန်ဘူးလေ။ညနေနေ့လေးမူးမူးပြန်တယ်။ဘယ်လိုလုပ်ပြန်လဲ။မူးပြန်တယ်အင်းရောက်တော့ကောင်းအောင်မမပြန်ဘူးပြန်အင်းရောက်တဲ့ခါကျတော့သမဲဘွားတင်တဲ့ခါကျတော့ခင်းရမကောင်းမိမကိုခင်းမကောင်းအောင်ရိုက်ကရိုက်ခဲ့သေးတာဘူးဘာဖြစ်တာလဲဒုက္ခကလည်းတရားမှမပြေးခင်းမကောင်းတော့လည်းပဲရိုက်ခဲ့သေးတယ်ဆိုတော့ကဲဒီကောင်မကအနှိမ့်သက်ခံရတာလားမခံရတာဒီဘူးလည်းတရားမှမပြေးဘူးဒီကြတဲ့ခင်းမကောင်းတော့လည်းရိုက်ခံရသေးတယ်နော်အဲ့တော့တားတဲ့သူတွေတည်းလည်းဒီကမှာဟာလားဆေဟာပြုတ်ွားကြည့်ရမွေးရတယ်သို့တော်လည်းပဲဒီကရမတွေဘယ်လောက်ပဲရိုက်ရိုက်အဲ့ဒီကမှာကြီးရကြီးဘူးနော်အရိုက်ခက်အနဲ့ခံပြီးတော့ကိုပြန်ပြီးတော့တွေ့နေတယ်ဗျဒါကတော့လောကဥပမာပေါ့ရှင်းရောရှင်းလားအဲ့တော့ကဲခုဘုန်းကြီးတို့ယောဂိများအဲ့ဒါလေးစဉ်းစားကြည့်နှလုံးသွင်းကြည့်ဒီလိုလေတရားမှုကနေနဲ့အရိုက်ခံဒီတိုင်းနေတော့မလားအမနီတော့ဘယ်ကဘာလို့ကြာပါတော့ဟုတ်ကဲ့ဒီတိုင်းနေလို့မဖြစ်ဘူး ရှင်းရှင်းလေးလေအခုကသူလက်တွေ့တကယ်အလုံးဒီမှာဟလာကမိတွေပါတယ်ကြီးရမှာပေါ့ဒီဟုတ်ကြည့်နိုင်ပါလားအဖြစ်သေးဘူးလေဟိုငဲ့ဒီငဲ့တဲ့အမလေးမောင်မင်းကြီးကဒီလိုညိုက်တယ်မဲ့သူကကောင်းမဲ့ပြေရှိပါတယ်လေငါချာကြည့်တယ်အမတ်သားကြီးကျန်ငယ်ရာလေးတွေပေါ်လာတာအတိတ်ပဲအတိတ်ပဲဟုတ်လားရှင်းရောရှင်းရလားအဲ့ဒါကလောကဥပမာပေါ့ဒါတော့နားမတဲ့စက်လုံးမှမရှိအခုနားလည်ပြီနော်ကဲဥပမယကဘုရားတရားမှာညာပုတ်ကိုကွာပုတ်ကိုဟတ်လိုက်ညာခန္ဓာတည်းဆိုလိုက်ခန္ဓာဘယ်နှပါးရှိ၅ပါးရှိတယ်နော်ကဲ၅ပါးကဘာတွေလဲရုပ်ခန္ဓာဝေဒနာခန္ဓာသင်္ခေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာဘယ်နှပါးလူမအဲ့ဒီခန္ဓာ၅ပါးကခုနောက်တစ်ခေတ်အသေးစိတ်ကြတော့လာလိမ့်မယ်ကွာနော်အဲ့ဒီခန္ဓာ၅ပါးတရားဓမ္မတွေရှိတာသိရမသိဘူးဘာတူလဲအဝိတ္တလူမကြီးခန္ဓာ၅ပါးကဒီတိုင်းဒီတိုင်းလားနှိမ့်တဲ့နေတာနှိမ့်တဲ့နေတာနော်နှိမ့်တဲ့ပြင်နှိမ့်တဲ့ညာတော့လဲပဲအဲ့ဒီခန္ဓာကိုတရားဓမ္မတွေမုန်းတိမ်ညာဝင်ရလားခုနဘာသူလဲခုနဥပမာလဲရှင်းရောရှင်းရလားဘာမှမထူမမုန်းနိုင်ဘူးငယ်ပေါင်းဖို့လို့မလေးငယ်ပေါင်းဖို့လို့မမုန်းနိုင်ဘူးငါမျက်နှာမကြောက်ကြည့်ဘူးဆိုတာလာပြီဟုတ်မလဲဒိဗေဒိဗေရှင်းရောရှင်းရလားအဲ့တော့ဥပမာနဲ့ဟောလိုက်တဲ့အခါကျအာဟုတ်တာပဲဒီခန္ဓာငါးပါးကိုညက်သွားပြက်ချီအမယ်ပြောရတာလားမုန်းမှာပဲပြောရတာအဲ့တော့မုန်းလဲမမုန်းနိုင်ဘူးကိုပြောပြီလို့ခုနပြောတယ်ဟမ်လားအယတမဥပမာပြည့်ချရာတို့တင့်ပြောလိုက်တော့ပို့ပြီးတော့မရှင်းဘူးလားအဲ့တော့ခုနှိမ့်တဲ့တာကိုရောက်ပြီလို့ကဘယ်လိုလုပ်ပြီးတော့ပြင်တာသူနှိမ့်တဲ့တာမှမပြီးပဲဘူးအဲ့ဒီနှိမ့်တဲ့တာကပို့ကိုချော့နေတယ်လို့ထင်နေတာနှိမ့်တဲ့ကအဲ့ဒါကဘုသူ့တက်တယ်ခဏတက်ပြီနှိမ့်တယ်မှမပြီးတာကနှိမ့်တယ်မှမပြီးတဲ့အတွက်ခင်မင်းနေရတာကအဲ့ဒါကိုပြည့်တဲ့ပုဂ္ဂကပါဆိုရလားမူလနဲ့ဗျာရှင်းပြီနော်အဲ့တော့အဝိဇ္ဇာကလည်းဝိဇ္ဇာတရားနှိမ့်တဲ့တာကိုမြင်အောင်ကြည့်ရနှိမ့်တဲ့တာကိုတကယ်လည်းမြင်လဲမြင်လိုက်တော့မှအဲ့တော့မှတခါတည်းစိတ်ကြီးပြက်ပြီးတော့တခါတည်းမှသူ့ကိုစွန့်ရတော့မှာသူ့စွန့်ပြီဆိုတော့တခြားလားအလောဘဖြစ်သွားတာခင်နေတဲ့ဆိုတာကတဏှာဒီတော့မခင်တော့ဘူးဆိုတာကအလောဘအဲ့ဒါကဝိဇ္ဇာနဲ့အလောဘဖြစ်ဖို့တွေ့ရုပ်ကအမှန်တရားကိုမြင်ဖို့အရင်မကြည့်ဘူးလားအေးအဲ့ဒါကြောင့်တက်ကြရဆိုတခြားကြောတာလားခန္ဓာ၅ပါးကြောတာလားခန္ဓာကဘယ်နှပါးဒါအဘိဓမ္မာရှိတဲ့ခန္ဓာ၅ပါးကကြောပါဘူးပဲခန္ဓာခန္ဓာဘယ်နှပါးဟုတ်ပြီအဲ့ဒီခန္ဓာ၅ပါးကဒါတက်ကြရလို့ခေါ်တယ်ဟောဒီဘယ်ခန္ဓာကိုဘယ်လိုခေါ်မလဲဇလုံးနေမိမယ်နော်နော်တန်မြတ်ဝင်မှာဆိုလို့ဘယ်ခန္ဓာကိုဘယ်လိုခေါ်ဝိရဏခန္ဓာဘယ်လိုခေါ်သင်္ခေခန္ဓာဘယ်လိုခေါ်သင်္ခါရခန္ဓာဘယ်လိုခေါ်ဝိညာဉ်နဲ့ခန္ဓာကိုဒီလိုဖြင့်သက်တာရဆိုတဲ့တရားဟာပုထုသင်္မာလည်းရှိပါတယ်ဆရာယန္တာတွေမှာလည်းရှိပါတယ်ဒီလိုဖြင့်သက်တာရကိုပယ်လို့ရပါမှာဟုတ်ပြီသက်တာရကပယ်လို့မရဘူးနော်ဘာကြောင့်လဲဆိုခန္ဓာ၅ပါးဒီပါတရားသူယောဂီကသက်တာရကိုပယ်ရမှာလားဒိဋ္ဌိကိုပယ်ရမှာလားဟုတ်ကဲ့သူဒီတက္ကကဏီလို့ပဲအရေးကြီးတာပေါ့အဲ့တော့အောင်ခုဒီမှာကဝိဓမာရီနဲ့ခန္ဓာပဲနှစ်ပါးယောဂီဟောင်းနေရတာဒီခန္ဓာငါးပါးတွဲပုံယောဂီတင်ရတယ်နည်းနည်းလေးသိခံတော့ဟောင်းနေရဆုံးခုပြောနေတဲ့ရူပခန္ဓာကိုယ်နဲ့ခန္ဓာပင်ရခန္ဓာသင်္ခါရကဝိညာဉ်နဲ့ခန္ဓာခန္ဓာငါးပါးဆိုတာဟာခုဒါဝိဓမာရီနဲ့ဟောတာနေတဲ့ပြိတ္တကောင်ကထောင်းနေတဲ့ခန္ဓာငါးပါးကဝိညာဉ်နဲ့ယုတ်တာနဲ့ဖတ်တာဝိညာဉ်ဒီမှာမထောင်းဘူးလားအဲ့တော့ပြောလို့ဆိုဒီနာမည်ကတစ်မျိုးဒီနာမည်ကတစ်မျိုးဆိုရောတစ်မျိုးဖြစ်တယ်အဲ့ဒါကိုခုနောက်အချိန်ရကျွန်မရမယ်ခုတတိယလုံးနေတာလေးတွေ့ပြထားမယ်နော်နှစ်မျိုးမဟုတ်ဘူးတစ်မျိုးတည်းပဲဆိုတာသဘောသွားချင်းအတူပဲနီးပဲ꽈တာနော်အဘိဓမ္မာဒီသုတ်တန်လေးပြောတတ်ပါဘိဓမ္မာဒီဆိုတာကအဟာတာအနေနဲ့ဖြစ်တာပေါ့နော်ပုံမှာအဝိဇ္ဇာတရားသင်္ခါရသင်္ခါရတရားဝိညာဏဆိုရင်ဟိုကခန္ဓာ၅ပါးတည်းနဲ့မပါဘူးလားအဲ့ဒါကအဘိဓမ္မာဉ္စဝိညာဉ်တလားဒုက္ခနာဝိညာဉ်ခန္ဓာသိရခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာတည်းနဲ့ဖြစ်တယ်သုတ်တန်နဲ့ကြတာဒီလိုမဟုတ်ဘူးတဲ့နီးခွဲဟောတာနော်ဒီလိုသုတ်တန်နဲ့ဝိညာဉ်တွေနဲ့အဘိဓမ္မာဉ္စနဲ့ဟောတာကပုဂ္ဂိုလ်တွေကိုလိုက်ပြီးတော့မြတ်စွာဘုရားဟောတာဟုတ်အဲ့တော့သုတ်တန်ဆိုတာဟာတဲ့တစ်ခုပြီးမှတစ်ခုဆိုတော့အိဗကပန်းဝင်နေတယ်ဒီမှာပန်းဝင်နေတယ်ဒီလိုပေါ့ တမွန်းစီတမွန်းစီတမွန်းစီပွားလုံးလေးပြီးသလိုပဲတဲ့သုတ်တန်မျိုးခုမှပြောတာဒီတော့သင်္ခါရကြောင့်ပါချက်ကဝိညာဉ်ကြောင့်နိုင်ရုပ်ကြောင့်သရယကကြောင့်ဟာကကြောင့်ပြီးတော့ဓာတ်ကြောင့်ဓာတ်ဖြစ်တဲ့ဓာတ်ကြောင့်ဓာတ်ဖြစ်တဲ့ဓာတ်ကြောင့်ခုနကပွားလုံးပြီးသူပေါ့နော်အဲ့ဒီနည်းညောပေါ်တာကသုတ်တန်ဒေသနာကြီးသုတ်တန်ဒေသနာနည်းတွေကြတဲ့ပုဂ္ဂိုလ်ကြီးပါသွားတယ်ပေါ့နော်ဒီပုဂ္ဂိုလ်ဒီလိုဟောမှဟောပုဂ္ဂိုလ်ဒီလိုဟောမှသာမရှိဘူးလားအမိမာကျတော့ပုဂ္ဂိုလ်မပါတော့ဓမ္မတက်တဲ့ဟောသွားတာပေါ့။ဒါလေးအဟုတ်တာပေါ့နော်။အဲ့ဒီတော့ဒီကုပြောနေတဲ့ခန္ဓာကရူပခန္ဓာဝင်တဲ့ခန္ဓာကပဲကြီးအမိဓမ္မဝိညာဉ်နဲ့အလားအလားဖတ်တာဝိညာဉ်ကဟုတ်ပြီဒီတော့ဒီနည်းနည်းရအသေးပဲချင်းသဘောသွားချင်းသူပြဲလို့ဒီကုနာလည်းပေါ့။ရူပခန္ဓာကိုဒီကရမတွေယူတဲ့ခါမှာရုပ်ကိုယူပါ။ရူပခန္ဓာကဘာကိုယူရမလဲ။ဟောဒီမှာသလာယရဏကြတော့ကုသိုလ်အရာပြောပြောရင်မျက်စီရဲ့နားရဲ့နှာခေါင်းလျှာကိုယ်စိတ်ဘယ်နှမျိုးပါလဲအဲ့တော့ဒီမျက်စီနားနှာခေါင်းလျှာကိုယ်ဆိုတဲ့ငါးခုကိုဒုက္ခခန္ဓာလို့ယူဘယ်လိုယူရမလဲစိတ်ကြတော့ဝိညာဉ်နဲ့ခန္ဓာလို့ယူပေါ့စိတ်ကြတော့ဒုက္ခင်းတလာယတနာထဲမှာနော်ရုပ်နဲ့နာမ်နဲ့နှမျိုးပါတယ်ဘာနဲ့ဘာနဲ့ပါတယ်ခန္ဓာကြားလေတော့နော်အဲ့တော့ရုပ်ခန္ဓာဆိုရင်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအဲ့ဒီနေရာမှာဒီပြိဓမာပြင်တဲ့ခါကျတော့ပရမတ္တတရား၄ပါးလည်းပြီဖို့လူရံနဲ့ပရမတ္တတရားဘယ်နှပါ၄လိုက်လိုက်ယုတ်သိတ္တိသိနိဗ္ဗာန်ဘယ်နှပါဟုတ်ပြီနော်ဒါနိဗ္ဗာန်ကိုပြကြကြစကားယုတ်ဆိုတာဟာရုပ်ခန္ဓာဒီပါတရားလေယုတ်တရားဝိညာဉ်ခန္ဓာသင်္ခါရသင်္ခါရခန္ဓာကစိတ်သိတိယစိတ်ကြတော့စိတ်ပေါ့ဟုတ်လားဒီကြတော့နိဗ္ဗာန်အဲ့ဒါကပရမတ္တတရားဘယ်နှပါပြန်ပြောယုတ်စိတ်တိစိတ်နိဗ္ဗာန်ပြောပါပရမတ္တတရားဘယ်နှပါဒုက္ခအဲ့ဒီပရမတ္တတရား၄ပါးဖြင့်နိဗ္ဗာန်ပါတယ်နိဗ္ဗာန်ဆိုတာအတိတ်ကတ္တပရမတ်ဒါလေးသာလို့မှတ်တာပါဘာပရမကျန်တဲ့ယုတ်ကဲစိတ်တိတ်ကဲစိတ်ကဲကသင်္ခါရပရမဘာပရမဒီသုံးမျိုးကသင်္ခါရပရမနိဗ္ဗာန်တိအသင်္ခါရပရမအဲတော့ပရမတ္တတရားတို့မြည်ပြီးမှမဖောက်မပြန်အမြဲတမ်းမှန်နေတဲ့အိဗကပရမတ္တတရားကိုဘယ်လိုနားလည်မလဲအမြဲတမ်းမှန်နေတယ်နော်ပြညတ်ဆိုတာအကြောင်းလဲရှိတယ်နောက်ဆုံးကျရှင်းမယ်နော်ပြညတ်ဆိုတာဘာဖြစ်လဲပရမတ်ကအကြောင်းလဲမရှိအမြဲတမ်းမှန်နေတယ်ဟုတ်ပြီနော်ပြညတ်ကဘာဖြစ်မလဲအကြောင်းလဲရှိတယ်ဥပမာနာမပြညတ်ဒီညမှာနာမတည်းကိုဘုညာနာမတည်းကိုနာမတည်းမပြောဘူးလားအကြောင်းလဲရှိတယ်ပေါ့ပရမတ်ကျတော့အကြောင်းလဲရှိရတယ်အကြောင်းလဲမရှိဘူးအမြဲတမ်းမှန်နေတယ်ပေါ့လူပြင်းရှင်ခင်ဗျာယုတ်ဒီအမြဲတမ်းပေါက်ပြန်နေတဲ့သဘောကြီးတော့ဘယ်နဲ့ကြောင့်ပရမတ်တည်းထဲတာလဲသိပြီတော့တရားဓမ္မစဉ်းစားရတယ်။ဒါကိုဆရာသမားကြီးရှင်းမကြရင်အဲ့ဒီယုတ်ဘယ်တော့မှမနင်းတော့သိရင်ကြည့်တယ်နော်။ယုတ်ပြင်စေတသိက်ဆိုတာလည်းပဲတရားဓမ္မကြီးတဲ့မှာပေါက်ပြန်ဘူးလား။ပေါက်ပြန်နေတဲ့ဘယ်နဲ့ကြောင့်ပရမတ်တည်းထဲနေတာတော့စဉ်းစားပြန်နော်။သိဆိုတာလည်းအမြဲတမ်းဟိုကျန်ဒီကျန်နဲ့အနိစ္စဒုက္ခအနတ္တတွေနဲ့ဖြစ်ပြတယ်မရှိဘူးလား။တို့ပြင်အဲ့လိုဖြစ်တဲ့ရှင်ဘယ်နဲ့ကြောင့်ပရမတ်တည်းထတာပရမတ်ဆိုတာမပေါင်းမပြန်အမြဲမှန်တယ်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားနိဗ္ဗာန်ဆိုတော့သာနေသူကတော့ဖယ်တော့မှတရားမှမပေါင်းမပြန်တော့ဘူးကြီးတော့ကောက်ပြီဟိုနိဗ္ဗာန်တော့ရှင်းစရာမရှိဒီသုံးခုရှင်းရဒီသုံးခုရှင်းလိုက်တဲ့အခါမှာယုတ်ရူပခန္ဓာမှာယုတ်28ပါးရှိတယ်ယုတ်ကတိများလည်းနမတ်တော့ယုတ်ကနှစ်ပါးအဲ့တော့ခွန်ကြီးတို့ဒီတရားကခုနာယုံနဲ့မဖြစ်ဘူးနော်ဒီနောက်တော့ကိုင်ထားရတဲ့ပညာတောက်ပြီးဒီမှာရှိပါလိမ့်မယ်နော်အဲ့လိုကာတာတွေထိုးရင်တင်ပြီးအဲ့ဝစာဝပြန်ပြီးတော့ကျက်တာမှတ်ထားရတယ်ဒါကျက်မှတ်ထားရမှာနော်အလွယ်ကျက်မှတ်ပြီးဒီအဲ့ဒီဆိုတာကတော့မကျက်မှတ်ပါပဲနဲ့နှကြားရုံနဲ့မမှတ်မိနိုင်ဘူးအဲ့ဒီယုတ်ကနှစ်ပါးရှိစေတသိက်က52ပါးဒါလည်းမှလည်းစေတသိက်စိတ်89ပါးစိတ်ပဲနှစ်ပါးအကျင့်တရား27ဟုတ်နော်အဲ့တော့ယုတ်ကဘယ်နှပါး27ပါးစေတသိက်ကဘယ်နှပါး52ပါးသိက္ခာ ရှိတဲ့ကိုပါအဲ့ဒါကဘုန်းကြီးတို့သိနေဥပိ္ပဒမမှာဒီတိုင်းသင်နေတာပေါ့ဘုရားဒီစကားလုံးကြောက်တိုင်းကြောက်တိုင်းဓာတိတရားကိုသူကအနေနဲ့မှတ်မှတ်ထားလို့မရပါဘူးပြောဘူးနော်ယုတ်28ပါးဆိုတော့ဘယ်ယုတ်ပဲဖြစ်ဖြစ်အခုယောဂီတို့တရားထိုင်နေတဲ့တရားနဲ့ထိုင်နေတယ်ယုတ်နဲ့ထိုင်နေယုတ်28ပါးမှာဘုန်းကြီးဒီမှာအဓိကထားပြီးတော့ယောဂီတို့ကိုခွင့်ပြန်သိကြပြီးယုတ်ပိုင်းဆိုင်ရာခွင့်ပြန်သိကြပြီးမှက၄ပါးပဲလို့ခွင့်ပြန်ချက်ကြောင့်ခွင့်ပြန်သိတယ်ဘုရားရဲ့၄ပါးရှိတယ်ဘယ်နှပါအဲ့တော့ယုံ28ပါးကိုယောဂီတို့ကိုကျေးဇူးပြုရမှာဘုရားရဲ့ဘယ်နှပါးလဲ4ပါးရှိတယ်ပေါ့အဲ့ဒီဘုရားရဲ့4ပါးဆိုတာပထဝီသောဝါရောအာမောဒါအလုံးသုံးသွင်းနေပြီလားနားမလည်ဘူးလားနားလည်တယ်နော်ဒါကဟိုစကားအနေနဲ့နားလည်တာပေါ့သဘောတော်သိချင်မှသိဦးမယ်အဲ့တော့ခုလက်တွေ့ကြပါဆိုရင်ပရမအကြောင်းပြောချင်လို့အခုလက်တွေ့ကြတော့ခုယောဂီတို့ခုတစ်ချိန်တည်းနိုင်တရားမခံရဘူးလားတချိန်တည်းနိုင်တရားခိုင်းနေတဲ့ခါကျတော့ခန္ဓာကဒီတိုင်းနေတာလားပေါက်ပြန်နေတာစစ်စက်ကတော့အနာမပေးဘူးနော်ကိုယ်နဲ့ကိုယ်သွားလိုက်လာလိုက်စားလိုက်တောက်လိုက်နေလိုက်ထိုင်လိုက်ထားလိုက်ထိုင်လိုက်စသည်ဖြင့်အဲ့လိုအမှုရာတွေကြောင်းနေတဲ့ခါမှာပေါက်ပြန်တာမသိဘူးအခုရိတ်သာရောက်တော့သူ့အချိန်စရာအတိုင်းတဏှာကြီးဆိုတော့ဘုရားတို့သူ့တရားထိုင်တာတနည်းမှာ၄ချိန်နဲ့ထိုင်တာဘယ်နှချိန်လဲအဲ့ဒီနိုင်တော့ကလေးတရားထိုင်နေတဲ့ခါကျတော့ခါတိုင်းလူတို့ကကြမရှိတော့ဘောနော်နေပြီးတော့နေတဲ့ခါကျတော့ခန္ဓာကိုယ်မြန်နေပြီဘောပရမောသူမလေးသေးသေးလေးဒီမှာတဲ့မှတ်ပြီးတဲ့ခါကျတော့ဆရာတော်ပြန်ကြီးမိတ်ခရပဲအနည်းလေးမိနစ်နဲ့10နာရီခွဲလောက်ပတ်ပြီးလို့ရှိရင်သင်္ချာတာကိုရှုရမှာနော်ဝိပဿနာဘာကိုရှုရမှာလဲအဲ့ဒါခရောင်းချောင်းလုံးမလေးသေးသေးလေးဒီမှာနေကိုမလို့ဘူးနိုင်ဝဲလောက်မှတ်လိုက်ခန္ဓာကိုယ်ဟာဒကာဓမ္မတွေသင်ရှားလာပြီ။သောသောပိုင်းကမဖြစ်ဘူးမို့သောသောပိုင်းကသူ့အလည်းဖောက်ပြန်နေတာပဲနော်။သို့သောဖောက်ပြန်နေတော့လေယောဂီကသမာဓိအားဖြင့်သတိအားဖြင့်ဝရိယအားဖြင့်ပညာအားဖြင့်နေတဲ့အခါကျတော့မမြင်ဘူး။ဒီကလေးငြိမ်းလို့ခန္ဓာကိုယ်ရိယဘုက္ခုမပြောင်းမှုရှိကစားလိုက်နေတဲ့ခါကျတော့တားရင်ဖောက်ပြန်လာတာ။ခြေနေရှားရှားကြီးဖောက်ပြန်လာတာ။အဲ့လိုဖောက်ပြန်တဲ့အခါဝင်လေးတွေ့လေးတွေဖြုတ်လိုက်။ဖြုတ်ပြီးတဲ့အခါကျတော့ဖောက်ပြန်တဲ့နေရာကိုကြည့်ကုမသမုဒိသစ္စာနဲ့ပြောရဲခေါင်းကပေါက်ပြန်ခေါင်းကကြည့်ခေါင်းကကုမခေါင်းကရာနေခေါင်းလို့ကြည့်ပေါ့။အမျက်နှာမှာလျှော်လျော်ဖြစ်နေမျက်နှာကိုကြည့်ပေါ့။အတုံးကိုခြေထုံးတဲ့နေရာကနေပူနေခြေထုံးတရားဓာတ်တင်မကနေပြီးတော့ပူနေတင်မနေရာကြည့်ပေါ့။ဘာပဲဖြစ်ဖြစ်တခုမဟုတ်ဘူးတရားဓမ္မနဲ့သင်ရှားတာမတွေ့ရဘူးလား။ဟုတ်ပြီ။အဲ့ဒီလိုသင်ရှားနေတာကဒီအတိုင်းသဘာဝအတိုင်းသင်ရှားနေတာနော်။အဲ့ဒါပေါက်ပြန်နေတယ်လို့ခေါ်ပါတယ်။ဘယ်တစ်ကလုံးနဲ့သုံးတာလဲ။အာရုပ္ပတိရူပံဆိုတဲ့စကားနဲ့လည်းသွားကြည့်ပြီပေါ့ယုတ်တရားမှမမြတ်တဲ့ချာလာပေါက်ပြန်နေတာလားတို့ဖြင့်ပူတာပါဖြစ်တာလေပေါက်ပြန်တာအေးတာရောညောင်းနေတာရောရောရောရောနေနေတာလှုပ်လှုပ်ရှားရှားနေနေတာတို့ဖြင့်ကြားနေတာမွေးနံနေတာအကုန်လုံးဒီလိုတက်တယ်လို့ပေါက်ပြန်နေတယ်အဲ့ဒီပေါက်ပြန်တာဗန္ဓမြဘာခန္ဓာပေါ်နေတာလဲရူပခန္ဓာသတ္တမပေါ်ပြန်နာမှာမရပဲခန္ဓာရှင်းရောရှင်းလားရူပခန္ဓာပဲတဘောရှိတို့ကရူပခန္ဓာလို့ပြောတယ်ပြောတယ်ပေါ်ပြန်တဲ့တဘောလို့မြင်ရမယ်ပေါ်ပြန်တဲ့တဘောဆိုရူပခန္ဓာဆိုတာနာမည်နာခေါ်တာရူပခန္ဓာနာမည်မခေါ်လို့မဖြစ်လို့ခေါ်တာသို့တော့ရူပခန္ဓာဆိုတဲ့နာမည်ကြီးရှိရလားမရှိဘူးပေါ်ပြန်လာပြီရှိတယ်နော်ရှင်းပြီနော်အဲ့တော့အဲ့ဒီလိုပေါက်ပြန်နေဆိုတော့ဩခန္ဓာကိုယ်ညံနေတဲ့စိုက်ကြည့်တဲ့ခါကျတော့တကူလုံးတကယ်လုံးဆံမြက်ကနေခြေပြတ်မပေါက်ပြန်ပဲတွေ့လာလားပေါက်ပြန်နေတာတွေ့လို့ဖြင့်ယခုယောဂီတို့ဟာလို့ဖြင့်ဒီပေါက်ပြန်နေတာဟာဟောဒီရိတ်တာရောက်မှပေါက်ပြန်တာလားအမြဲတမ်းပေါက်ပြန်နေတာသူတို့အမြဲတမ်းပေါက်ပြန်တာကိုမသိတာကအာမထုတ်လို့မသိတာဒီမှနေလဲပါဖြစ်ဒီခန္ဓာပေါက်ပြန်နေတာပေါ့ခုရိတ်တာရောက်တော့လေကရိတ်တာနဲ့အိမ်ပြန်သွားတော့လေတို့ပြင်ထိုင်နေတော့လေမတက်ရနေတော့လေအိတ်နေတော့လေဘယ်ချိန်မပေါက်ပြန်တဲ့အချိန်ရှိတို့ပြင်ညံသွင်းတော့တော့ဟောဒီယောဂီတို့ကဘုန်းကြီးတို့ရတာတဲ့ခန္ဓာဒီမပေါက်ပြန်တဲ့အချိန်ရှိတို့ပြင်တစ်ချိန်လုံးပေါက်ပြန်နေတာအဲ့ဒီလိုနေတဲ့အချိန်ဟာကိုကဘဝင်သိတဲ့အဲ့ဒီမသိလို့အဲ့ဒီချိန်ကဘာဖြစ်နေတာလဲ။ပေါက်ပြန်နေတာပေါ့ဟိုဘက်ကြောင်းလိုက်ရဒီဘက်ရှူလိုက်ရတစ်ချိန်လုံးမှာစပြီးတော့ဟိုက တရားတွေဝင်နေရတယ်မနဲ့မိုးလိုက်တဲ့အကြောင်းမလုံးမရှိပဲနဲ့ဒီလိုသိတာမှမဟုတ်ပဲကိုကတော့မသိတဲ့တော့ကြောင့်ဟိုဘက်ကြောင့်လားဒီဘက်ကျွေးလိုက်ရတာတော့မရှိဘူးလားသိကြောင်းနေလေပါဖြစ်နေတာအဲ့ကြောင်းနေတဲ့အချိန်ကပေါက်ခင်တဲ့ဆိုရင်အဲ့မပြောတဲ့အချိန်လှုပ်ရှားတဲ့အချိန်နဲ့အချိန်မှာဒီဒုသက်ခန္ဓာဘာဖြစ်တော့အဲ့ဒါကသူများအပြောလားကိုကိုတိုင်းညင်းနေတာလားရှင်းပြီနော်အဲ့တော့ကဲဒီတော့ဒီကားကိုပြန်ညီကုန်းဖြုံးမယ်အဲ့ဒီရူပခန္ဓာပေါက်ပြန်နေတာဒီယခုကြည့်လေညင်းတယ်ဘယ်လိုပြောလဲခန္ဓာကြမှာကြည့်လေစားနေကြည့်လေသွားနေကြည့်လေအိတ်နေလေးကြည့်လေကိုတင်းတို့ထားကြည့်လေဒီလိုဒီအဲ့ဒီလိုမြင်နေတာကမဖောက်ပြန်တာမြင်နေတာလားဖောက်ပြန်တာကိုမြင်နေတယ်။သူကလောက်တော့ဖောက်ပြန်တာမြဲသလားမမြဲဘူးလား။ဖောက်ပြန်မှုမြဲတယ်။ဒီကလုံးပြန်ပြော။ဘယ်လိုပြောမလဲ။ပြည့်တည်နေတာကိုမြင်တာမြဲနေတယ်နော်။ဘာဖြစ်လို့မြဲတယ်ဆိုတော့ဒီကလုံးသိုးတာလဲဆိုတော့ယခုကြည့်ရင်မမြင်ဘူးလား။ခဏကြာပါကြည့်လေ။တင်းတို့ထားကြည့်လေ။အချိန်ကြာမှုတွေ့ကြည့်အချိန်ကြာမှုမြင်နေတာဒီမပေါက်ပြန်တာမြင်တယ်လားပေါက်ပြန်တာမြင်တယ်လားပေါက်ပြန်တာမြင်တယ်နော်ဉာဏ်လေးတွန်းလိုက်ဆက်ပါပေါက်ပြန်တာပေါက်ပြန်တယ်ဆိုအချားပြောတာလားစစ်ပြေပြောနေတာလားစစ်ပြေကိုအချိန်တွေ့ကြည့်မမြဲဘူးလားစစ်ပြေအချိန်တွေ့ကြည့်မြဲတယ်ကကဉာဏ်အမြင်ပြောနေတာခန္ဓာအမြင်ပြောတာလားဉာဏ်အမြင်ပြောနေတာလားခန္ဓာရဲ့သဘောကစစ်ပြေစစ်ပြေစစ်ပြေစစ်ပြေဆိုတာမပေါက်ပြန်ဘူးလားသင်္ခါရအချိန်ကာလကြီးကြည့်လိုက်ရင်ဘလို့မြင်နေရလဲအဲ့ဒီအဟုဒါကြောင့်ဘလို့ဒါပရမတ်ရုပ်ပရမတ်ဆိုတာဒါပြောတာပရမတ်ကအသေးစိတ်ကမပေါက်မပြတ်အမြဲတမ်းမှန်ဘူးလားလို့ဒီအချိန်ကာလကြီးအချိန်ကာလကြီးဒါပဲမြင်နေရမယ်မပေါက်မပြတ်တဲ့အချိန်လုံးရှိသာဝရပါဖြစ်နေတာမယ်သာဝရပေါက်ပြတ်နေတာကိုမြင်နေတဲ့အတွက်အဲ့ဒါရုပ်ပရမတ်ပေါက်ပြတ်တာကိုမြင်နေတာယခုကြည့်လည်းမြင်နေခရခဏကျမှဘယ်ချင်းကြည့်ကြည့်နေချင်းကြည့်ပါဖြစ်တယ်။မြင်နေတယ်မြင်နေတယ်ရှင်းပြီလား။တခြားမြင်တာလားပေါက်ပြန်တာကိုမြင်တာလား။အဲ့ဒီပေါက်ပြန်တာကိုဆရာတော်ကြီးရဲ့တခြားပြောတာလားဖြစ်ပြပြောတာလား။ယခုကြည့်ရင်လည်းဖြစ်ပြတင်းတို့ထားကြည့်ရင်မနေ့သောသောထားကြည့်လေဘယ်ချင်းကားပဲကြည့်ပါပဲမြင်။ဖြစ်ပြမြင်တာမြင်နေတယ်ဒီအဲ့ဒီတော့မြို့အမြဲတမ်းမြင်နေသောကြောင့်သူဒီတခြားပရမတ္ထဆိုပြီးယုတ်ပရမတ္ထဖြစ်သလိုဟောသိတိတ်ကလည်းပဲဒီကာမရီဟောဝေဒနာကြီးဘယ်ဝေဒနာပဲကြီးဒီပါဖြစ်တယ်ဖြစ်နေနေတာဘယ်ဝေဒနာကြီးကြီးဆိုပြီးဘယ်စင်ညာကြီးကြီးဘယ်သင်္ခါရကြီးကြီးဘယ်စိတ်ကြီးကြီးအချိန်ခါမလို့ဒီအချိန်ကဖြစ်လိုက်ပြလိုက်ဖြစ်ပြီးပြတာကလည်းတခြားပါကြီးအဲ့ဒါကပရမတ္ထဘောဆိုတာဒါပြောတာယောဂီတို့အဲ့ဒါကဖြစ်ပြနေတာကိုမြဲတဲ့အတွက်ဓာတိသင်္ခတပရမတ်ဘာပရမတ်ကိုကတော့မဖြစ်မပြတ်မဖောင်းမပြတ်ဝဲနေမြဲနေတဲ့အတွက်အသင်္ခတပရမတ်ဒုတိယခုသင်္ခတပရမတ်အသင်္ခတပရမတ်အဲ့လိုကိုတရားကြံလို့ဆိုရင်ပရမတ္ထတရားဘယ်နှပါအလုံးကမရသိကြည့်တယ်ရှင်းသွားတယ်နော်ရှင်းဟုတ်ရှင်းလားအဲ့ဒါပရမတ္ထတရားဘယ်နှပါ။ဒီပါးကဘာလဲ။ယုတ်သိတဲ့သိစိတ်နိဗ္ဗာန်။တို့ပြီးယုတ်ကသိတဲ့သိကစိတ်ကဘာပရမတ်သင်္ကတပရမတ်။နိဗ္ဗာန်ကဘုကဘယ်တော့မှမပေါက်မပြန်ဖင်းနဲ့အမြဲတမ်းမှန်နေလို့အသင်္ကတပရမတ်။သူကသာဝရပေါက်ပြန်မှုမြဲနေတဲ့အတွက်သင်္ကတပရမတ်သုံးဉာဏ်ရှင်းရလား။ဘုညေပြမခါဟုတ်လို့ဉာဏ်မရှင်းမှလို့ပြောတော့အဲ့လိုဖြင့်ပရမတ်သဘောကဒါပဲလို့ပရမတ်ကလေးသဘောပေါက်သွားရင်ပဲဒီကရောပြီးဝိညာဉ်ပြဖြစ်သွားတာရှင်းပြီနော်ကဲဒီတော့တက်ကဒိဋ္ဌိပြန်ပြီးတော့ခံရအောင်အချိန်ရမယ်လဲလို့ပါမယ်အချိန်မရှိတော့ဘူးဆိုတော့တက်ကရာဒိဋ္ဌိပြောရမှာသင်္ချာကြည့်တဲ့တရားကိုဘယ်လိုခေါ်ပါလဲဒီကရောပြီးတော့ငါခုနပြောတဲ့ရူပခန္ဓာဆိုတဲ့ယုတ်ဒီမသင်္ချာတာလားသင်္ချာတာလားဘယ်ချိန်မှကြည့်ကြည့်ရုပ်ကိုမတွေ့ရဘူးလားအဲ့ဒါကြောင့်မလို့ယုတ်တိတခြားလားတက္ကာယလားယုတ်ရှိရင်ခုနပြောခဲ့တဲ့ဉာဏ်ဆိုတဲ့ဝေဒနာမရှိဘူးလားဝေဒနာကိုဘာခေါ်ပါလဲဝေဒနာကိုတက္ကာယသိညာကိုသင်္ခါရကိုဝိညာဉ်ကိုအဲ့တော့ခန္ဓာ၅ပါးသဘောသွားလေးပြန်ပြီးတော့ကြည့်ကြနော် ဥပ္ပခန္ဓာဆိုတာကပေါက်တယ်တဲ့သဘောတရားသူစစ်ထားရမယ်ဥပ္ပခန္ဓာပဲသဘောရှိဒါကလည်းလူစစ်ထားမလို့စစ်ထားမှာနော်ယောဂီတို့ကသင်တဲ့ဆိုင်ရက်ထဲမှာဒါကစစ်ထားရမယ်စစ်ထားပြီနော်အဲ့တော့ခန္ဓာငါးပါးခန္ဓာငါးပါးသဘောသွားတယ်ကိုကုန်ပြီရမယ်အဖို့လေးနားလည်ရမယ်တကယ်သဘောတောက်တယ်ဉာဏ်နဲ့မြင်ရမယ်အခေါ်တိလာတာကပရိယသာသနာကိန်းတယ်သဘောသွားကိုမြင်တာကပฏิပတ်သာသနာကိန်းတယ်အဲ့ဒီသဘောသွားကိုမြင်တော့မှသဘောကြတာတဲ့သဘောမကြတာတဲ့ပေါ်လာလေသဘောမကြတာပေါ်ပြီဆိုတဲ့အခါကျတော့ဒီပုံမှာတရားဓမ္မတွေဘုံသိဝင်တာပေါ့သဘောကြတဲ့အချိန်တော့တရားဓမ္မတွေချင်းချင်းတွေ့တာတဲ့လောဘစိတ်ကချစ်တဲ့စိတ်ဝင်တာပေါ့အဲ့တော့ဒီနေ့ဒီတရားတွေကိုသင်ကြားနေတာကချစ်ခင်တဲ့စိတ်ဝင်မို့လားမုန်းစိတ်ဝင်မို့မုန်းစိတ်ဝင်မို့ပေါ့နော်မုန်းစိတ်ဝင်နိုင်မှုဆိုတာသဘာဝကသဘာဝတိုင်းရှင်မှာမုန်းစိတ်ဝင်တာသဘာဝတိုင်းရှင်တော့ဒကာဓမ္မဒုက္ခမြင်ပါလားဒုက္ခမြင်ပါလားအဲ့ဒီဒုက္ခကိုမြင်နိုင်မှုဆိုဒီအခြေခံတရားတွေမသိလို့မရဘူးဘာကြောင့်ဒီခန္ဓာတွေကတခြားမှာရှိတာလားကိုယ်မှာရှိတယ်ကိုယ်မရှိတဲ့ခန္ဓာမှာကိုယ်မသိကိုယ်တော့အားရမရှိဘူးပေါ့နော်ကဲတဲ့ကြောင့်ဝိရဏခန္ဓာဆိုတာတခြားလားခံစားတဲ့သဘောလားသင်ညက်ခန္ဓာတခြားလားခံစားတဲ့သဘောလားသင်္ခါရခန္ဓာကသိတော်တဲ့ပြည်နာသဘောဝိညာဉ်နဲ့ခန္ဓာသိမှုသဘောအဲ့ဒါရုပ်ကြောင်းနေတာဒါကအလို့ရပြီတာနော်သို့သောအလို့ရတယ်ဆိုပြီးတော့မပေါ်ပါနဲ့စိတ်ပြီးတော့ကလေးနဲ့ထားကြမှာရောက်ပြီတော့နော်ကဲလိုက်တော့ရူပခန္ဓာဟုတ်ရမှုသဘောတရားတူဝိရณะခန္ဓာခန္ဓာမှုသဘောတရားတူသိညက်ခန္ဓာမနာမှုသဘောတရားတူသင်္ခါရခန္ဓာစိတ်တော်မှုသဘောတရားတူစေရနာလေးထည့်လိုက်နော်စိတ်တော်မှုစေရနာသဘောတရားအတူဝိညာဉ်နဲ့ခန္ဓာသိမှုသဘောတရားတူဘယ်နှပါအဲ့ဒါအတူလေးမှနော်ခလိုက်တူပေါက်ပြန်ခန္ဓာမတာပြုပြင်းသိဝိညာဉ်ငါးခန္ဓာမှန်ကုသမပေါက်ပြန်ခန္ဓာမတာပြုပြင်းသိဝိညာဉ်ငါးခန္ဓာမှန်ပြန်ကြည့်ပါဦးဒီတော့ခန္ဓာဖွင့်ပါအဲ့ဒီခန္ဓာ၅ပါးဒီဗာတရားခေါ်အဲ့ဒီခန္ဓာ၅ပါးကိုယောဂီတို့ရှိနေတာကိုမသိတာကဒိဋ္ဌိရှင်းပြသွားပြီခန္ဓာ၅ပါးဘုံမှာရှိနေတာကိုမသိတာခန္ဓာ၅ပါးဖြစ်နေတာကိုမသိတာခန္ဓာ၅ပါးပြည့်နေတာကိုမသိတာအဲ့တော့နောက်ဆုံးတော့ခန္ဓာ၅ပါးရှိမှကိုမသိဘူးဖြစ်တာဖြစ်တာလည်းပဲသိမှာတော့စကားယာဏ်တက်ပြောတာပေါ့နော်အဲ့ဒါကြောင့်မလို့ဒီကုယောဂီတို့ကတကယ်အလုပ်လုပ်ရမှာကတက်ကြရကိုပြန်လို့ရပါဘူး။ဘာလို့ပြန်ရလဲ။ဒိဋ္ဌိကိုပြန်နိုင်ဖို့အတွက်ကတော့ခန္ဓာ၅ပါးရှိတာကိုမဟုတ်ဘူးပြန်ရ။ရှင်းပြီနော်။အဲ့တော့ခန္ဓာ၅ပါးရှိတယ်လို့ခန္ဓာ၅ပါးရှိတာလဲတကယ်တည်းလေကော။အော်ယောက်ျားလေးမိန်းမလေးပုဂ္ဂိုလ်တွေတတ္တဝါတွေဆိုတာမရှိပါလားဆိုပဲဒီသိသိရမှာပေါ့။ဘယ်မလို့ရဟောဒီခန္ဓာ၅ပါးကိုပဲတခြားလုပ်တာလားငါလုပ်တယ်။ဒုက္ခခန္ဓာ၅ပါးကသက္ကာယ၊ရူပခန္ဓာကသက္ကာယ။အဲ့ဒီရူပခန္ဓာကငါတို့ကဒိဋ္ဌိ။ကိုသိကြပါစို့ကဲယောဂီတို့အခု။ယာဉ်ကုတို့ပူတော့မပူလား။ဒီလိုဝင်ဟာကမိုက်တိတခါကြီးဘုသူပူတာလဲဆိုတော့ဟာဒီလိုတို့ပူတာပြောမှာ။ဒီလိုတို့ပူတယ်ကျွန်တော်တို့ပူတယ်ကျမတို့ပူတယ်ငါပူတယ်ပြောမှာ။သူများပူတာလားငါပူတာလား။ဒီလိုအပြောအနေနဲ့တော့ပြင်ချင်မရှိ။အဲ့ဒီတိုင်းပဲငါပူတယ်ဖြစ်တာပဲ။နော်အဲ့တော့ဒီသင်္ကန်းကိုသင်တာကအဲ့ဒီငါကိုပြုတ်သွားဖို့ပဲသင်ရတာ။ဘာပြုတ်သွားဖို့ငါမပါဘူးငါမဟုတ်ဘူးဆိုတာကိုဒကာဓမ္မတွေသိလာအောင်တခြားသိလာဉာဏ်သိလာခန္တီသိရမှလားဉာဏ်သိရမှလားအဲ့တော့ကောင်းပြီဉာဏ်သိဖို့တော့ယခုခုနေဟာဘုရားငါသူငါဘုရားပေါ့ငါဘုရားပေါ့ဆိုတော့ဆိုရင်ဘယ်မတော့ငါဘုရားပဲရှိတယ်ငါရှိရတယ်ဒီပူရာတိချလာရုပ်ခန္ဓာလားအဲ့တော့ရုပ်ခန္ဓာကိုသိရင်ငါထုတ်သွားတယ်ငါပူရာထုတ်သွားတယ်ငါပူရာပြုတ်တော့တခါတမတိဒိဋ္ဌိမပြုတ်ဘူးလားငါထုတ်တာချလာဒိဋ္ဌိလားဒီလိုဖြင့်တကယ်အမှန်ရှိတာကရုပ်ခန္ဓာကတက္ကရာအ အဲ့ဒီဥပ္ပခန္ဓာကိုမမြင်တဲ့ခါကျတော့ဥပ္ပခန္ဓာကိုငါလုပ်တာကဒိဋ္ဌိဒါကိုသာဥပြောလိုက်ပါတက်ခါရတဲ့ဒိဋ္ဌိနဲ့ပေါ့အဲ့ဒါငရဲ့မျိုးကြည့်ဘယ်လောက်ကြည့်ပဲဒါသာဒိဋ္ဌိကိုနိဗ္ဗာန်မရဘူးဘု து နိစ္စတာတက်ခါရတဲ့ဒိဋ္ဌိနိစ္စတာတရားတွေဘယ်လောက်သောတိသောတိနိဗ္ဗာန်မရတော့ဘု து နိစ္စတာလဲတရားတွေဘယ်လောက်ပဲအထုတ်အထုတ်တက္ကရာမနဲ့နိဗ္ဗာန်မရတော့ဘု து နိစ္စတာလဲအဲ့တော့ဘုသူတက္ကရာမသူ့ကိုပယ်လိုက်ကိစ္စမပြဘူးလားအဲ့တော့သူ့နဲ့သူ့ကိုပြန်နေဦးတော့ဒီသင်္ခန်းကိုမသိလို့မရဘူး။ဒါကိုဒီသင်္ခန်းကိုသင်လိုက်လို့သက်ကာယဒိဋ္ဌိကိုပြုတ်သွားပြီ။ဆိုရင်အတိနဲ့တွေ့လို့ရှိရင်ဟောသုလသောတာပသကောင်းဘူး။အပွားနဲ့အပင်နဲ့တွေ့မဟာသောတာပမဖြစ်နိုင်ဘူးလား။အေးအဲ့ဒီလိုဖြစ်နေရောဟုတ်လား။သူသာအထုပါလို့တိုက်တွန်းနေ။မနေ့ပိုင်းတော့တလောက်ကြုံမှာနော်။ကဲသုတော်မြတ်ပို့လိုက်ကြအောင်။သတ္တလောကထအသုနာမြမာရွေ
เนี่ยพระญาติเตียติตรีนิพพานะตัญญะไหนมาเตโลภะโทสะโมหะเทวินเอมีตองกาจิมะบะเลนิพพานยอมเจ้าตรองเตียติသဘာဝတည်းများသုံးပါနိုင်ပါစေ။အာလောကယောဂိတောနိဂောနောဣကေသုဓမ္မဒေသနာသင်အားဖြင့်ဟောကောညွှန်ကြားရတဲ့ဓမ္မဒနာကောင်းမှုကုသကံစေနာနှင့်တကောသုတ္တရာဒေသနာတော်မြောက်ကိုသိသောပင်နာဂမတရတဲ့ကောင်းမှုကောင်းမှုတို့ကြောင့်တရားဟောတရားနာအာလောကကုသကံပေါင်းလုံးနဲ့တကောအလုံးစုံသောဘုရားတကဘုရားမှာတည်းကျောင်းကကျောင်းမှာယဟန်တကယဟန်မှာသောတကသောမဣတကယေမမိတကမိမသေတကသေမယင်တကယေမဝေယဝိသသောင်းတဲ့ပုဂ္ဂိုလ်မကျမ်းဆက်ဆက်တရားကုန်သောခုနှစ်သားဒီပေါင်းလို့မှဘေးဘရားဝိပွားမျိုးစဉ်ပြကျမ်းမှချမ်းသာစွာဖြင့်မြင့်ညာပူညာနိဗ္ဗာန်ကိုသင်ရင်းမြစွာမြတ်မောဥနေညပါဒေဥသောပရဏာသုဖြစ်ဝမ်းကြောင့်လို့မောတာတုတန်နေနေခေါ်လိုက်ကြပြီတော့